အမေရိကန်ယူကပွဲမှာဝင်ရောက်ဩဇာလွှမ်းမိုးနိုင်အောင်လုပ်တဲ့ဆီပြီးတော့ TikTok လူမှုကွန်ရက်ပေါ်မှာရှိတဲ့ရုရှားစုရဲ့သတင်းဌာနတွေနဲ့ဆက်ဆက်ဆာမျက်နှာတွေကိုအမေရိကန်ယူကပွဲမှာတိုင်ငင်လေးမှာပဲ TikTok ကနေပြီးတော့ဖယ်ရှားလိုက်ပါတယ်။ရုရှားစုရဲ့သတင်းဌာန RT ရဲ့မိခင်ကုမ္ပဏီ TV Novosti နဲ့ရုရှားစုရဲ့သတင်းဌာန RIA Novosti Sputnik 2ရဲ့နောက်ကွယ်က Russia Sigard Sigardnya Media ဖွဲ့ရဲ့ဆာမျက်နှာတွေကိုပိတ်လိုက်တဲ့အကြောင်း TikTok ကဗီဒီယိုတိုလီးနဲ့တင်လာနေမှာပြောကြပါတယ်။ရုစီးယားစစ်ကောညာမီဒီယာအဖွဲ့ RT နဲ့တခြားဆက်ဆက်အဖွဲ့အစည်းတွေကို Facebook, WhatsApp နဲ့ Instagram စတဲ့ဒီလူမှုကွန်ရက်တွေကိုပိုင်ဆိုင်တဲ့မစ်တာဆမ်မနာပေါ်ကနေပြေးလိုက်ပြီးလို့ကြေညာခဲ့လို့ရုရှားစုအနေနဲ့သတင်းဌာနနှစ်ခုကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပြီးတဲ့နောက်တပတ်ကြာမှာပဲ TikTok ကအခုလိုမျိုးထပ်မံကြေညာသွားတာပါဒီနေ့အမေရိကန်သမ္မတယူကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ပါတီနှစ်ရပ်စလုံးကိုအီရန်ကလည်းအွန်လိုင်းတိုက်ခိုက်မှုနဲ့ထိုးဖောက်ဝင်ရောက်ခဲ့ပေမဲ့လို့ရုရှားဆွေရဟာအမေရိကန်ယူကောက်ပွဲတွေအတွက်အဓိကအန္တရာယ်ဖြစ်တယ်ဆိုပြီးတော့ဒီအမေရိကန်တရားရေးဌာနကနေပြီးတော့ပြောဆိုထားပါတယ်ခင်ဗျာ